ယေရှုအကြောင်းတမန်ကျမ်းစာပြည့်စုံချက်နဲ့ဆက်လက်ပြည့်စုံမဲ့အရာတွေကိုဝင်ငှတွားမှာဖြစ်ပါတယ်ယေရှုဖခင်ကထိုကျမ်းစာပင်ငါဤတတ်သိဖြစ်၏လို့ယောဟန်အခိုင်ငါအငယ်39မှာမိန့်တော်မူပြီးကျမ်းစာချက်ပြည့်စုံစေဖို့ဒီလောကမှာကြွလာတော်မူတဲ့အကြောင်းမဿဲအခိုင်ငါအငယ်16မှာအခုလိုမိန့်ကြားတော်မူပါတယ်ပညတ်တိကျမ်းအနာဂတ်တိကျမ်းများကိုဖျက်ပယ်ခြင်းဟာငါလာသည်ဟုမထင်ကြနဲ့ဖျက်ပယ်ခြင်းဟာငါလာသည်မဟုတ်ပြည့်စုံစေခြင်းဟာငါလာသည်လို့မိန့်တော်မူပါတယ်ယေရှုဖခင်အကြောင်းတမန်ကျမ်းစာပြည့်စုံချက်ကိုကြည့်မယ်ဆိုရင်ပညတ်တိကျမ်းဖြစ်တဲ့တောလေယာကျမ်းအခိုင်21အငယ်6မှာလူတို့အပြစ်ကြောင့်ယေရှုလဝါကတိုင်မှာအသေးခံတော်မူမဲ့အကြောင်းတမန်ကျမ်းစာချက်ကိုလွန်ခဲ့တဲ့အနှစ်2000ကျော်တုန်းကယေရှုပြည့်စုံစေခဲ့ပြီဖြစ်ပါတယ်။ဒီနေ့ကမ္ဘာကျမ်းစာရေးတစ်စိတ်အဖြစ်သုံးနေတဲ့တိုင်လေးတစ်ခုပေါ်မှာတင်ထားတဲ့မွေရုပ်ဟာယေရှုလဝါကတိုင်မှာအသေးခံတော်မူမဲ့အကြောင်းကိုပုံဆောင်ထားတဲ့တမန်ကျမ်းစာတွေကဖြစ်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့အစိုးရစေယုံတွေအထူးကုစေခန်းတွေမှာလည်းပဲအဲ့ဒီကမ္ဘာကျမ်းမာရေးတစ်စိတ်ဖြစ်တဲ့တိုင်လေးတစ်ခုပေါ်မှာတင်ထားတဲ့မွေရုပ်ကိုတွေ့ရပါတယ်။ယေရှုလဝါကတိုင်မှာအသေးခံတော်မူခြင်းကိုပုံဆောင်ထားတဲ့တမန်ကျမ်းစာတွေကဖြစ်တယ်ဆိုတာကိုတော့သိတဲ့လူအတော်နဲ့ပဲထင်ပါတယ်။အဲ့ဒီမွေရုပ်အကြောင်းနဲ့ပတ်သက်ပြီးတော့တောလေယံကျမ်းအခိုင်21အငယ်6ကနေ9မှာတွေ့နိုင်ပါတယ်။ဣသီလလူတို့ဟာဘုရားသခင်ရှေ့တော်မှာအပြစ်ဒုစရိုက်ကိုပြုတဲ့အတွက်သေးသေးတဲ့မွေစိုးအကိုက်ခံရကြပါတယ်တောလေယံကျမ်းအခိုင်း21အငယ်8ကနေ9မှာအဲဒီသေခြင်းဘေးကနေလွတ်မြောက်စေဖို့ဘုရားသခင်ကမောရှေကိုဒီလိုမိန့်မာတော်မူခဲ့ပါတယ်ထာဝရဘုရားကလည်းမိမွေရုပ်ကိုလှုပ်၍တိုင်ပေါ်မှာမြောက်ထားလော့အကိုက်ခံရသောသူတိုင်းကြည့်ရှုလျင်အသက်ချမ်းသာရကြလိမ့်မည်ဟုမောရှေအားမိန့်တော်မူသည့်အတိုင်းမောရှေသည်ကြေးဝါဖြင့်မွေကိုလှုပ်၍တိုင်ပေါ်မှာမြောက်ထားပြီးလျင်မွေကြိုက်သောသူမိသည်ကကျေးဝါမွေကိုကြည့်ရှုသောအခါအသက်ချမ်းသာရကြ၏လို့မြင်တွေ့ရပါတယ်။ယေရှုကတောလေယာကျမ်းထဲကမွေကိုမြှောက်ထားခြင်းဟာလူတို့ကိုအပြစ်ရဲ့အခသေခြင်းဘေးကနေကယ်တင်ဖို့ယံလဝကတိုင်မှာမိမိအသေးခံတော်မူမဲ့အကြောင်းကိုပုံဆောင်ထားခြင်းဖြစ်တယ်လို့ယောဟန်အခိုင်3အငယ်14ရာနေ15မှာအခုလိုမိန့်တော်မူပါတယ်။မောရှိသည်တော၌မွေကိုမြှောက်ထားတဲ့ကဲ့သို့လူသားသည်မြောက်ထားခြင်းကိုခံရမည်အကြောင်းမူကားထိုသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရမည်အကြောင်းသည်လို့မိန့်တော်မူပါれကပ္ပဦးကျမ်းအခိုင်3အငယ်15မှာကလေးကယေရှုလဝါကတိုင်မှာအသေးခံတော်မူမဲ့အကြောင်းကိုအခုလိုကြိုတင်ဖော်ပြထားပါれသင်နှင့်မိမကို၎င်းသင်၏အမျိုးအနွယ်နှင့်မိမ၏အမျိုးအနွယ်ကို၎င်းငါသည်ရညွှန်းဖွဲ့စေမည်သူသည်သင်ဤခေါင်းကိုကြိတ်လိမ့်မည်သင်သည်သူဤဖနောက်ကိုကြိတ်လိမ့်မည်ဆိုပြီးတော့ယေရှုဟာအပြူကညာမာရိဝန်းထဲမှာလူသားတိအဖြစ်ကိုခံယူဖွားသန့်စင်တော်မူပြီးလူတို့အဖြစ်ကြောင့်လဝါကတိုင်မှာအသေးခံတော်မူမဲ့အကြောင်းကြိုတင်ပြောထားပါတယ်ဟေရှာယအခိုင်9အငယ်14မှာလဲထို့ကြောင့်ထာဝရဘုရားသည်ကိုတော်တိုင်းနမိတ်လက္ခဏာကိုသင်တို့အားပေးတော်မူမည်ကြည့်ရှုလော့တတို့သမီးကညာသည်ပဋိတ္တိဆွဲယူ၍သားယောက်ျားကိုဖွားမြင်လတ္တံထိုသားကိုအီမာနွေလအမည်ဖြင့်မဲ့ရလတ္တံလို့ဖော်ပြထားပါတယ်။နောက်အခိုင်ကိုအငယ်6မှာအကြောင်းမူကားငါတို့အဖို့သူငယ်ကိုဖွားမြင်၏ထိုသူသည်အုပ်ဆိုးခြင်းအာဏာရှိလိမ့်မည်။နာမတော်ကအံ့ဩပွေတိုင်ပင်ဘက်တကိုးကြီးသောဖခင်သခင်ထာဝရအဘငြိမ်သက်ခြင်းအရှင်ဟုခေါ်ဝေါ်သမုတ်ခြင်းကိုခံတော်မူလိမ့်မည်လို့အတိအလင်းမြင်တွေ့ရပါတယ်။ဟေရှာယအခိုင်53တခုလုံးကိုကြည့်မယ်ဆိုရင်အပြစ်တစ်စက်မှမရှိတဲ့ယေရှုဟာအပြစ်ရှိသောသူတို့ရဲ့ကိုယ်စားလဝါကတိုင်မှာအသေးခံတော်မူမဲ့အကြောင်းနဲ့သေခြင်းကနေပြန်လည်ထမြောက်တော်မူမဲ့အကြောင်းကြိုတင်ဖော်ပြထားပါတယ်။တမန်ကျမ်းစာမှာကြိုတင်ဖော်ပြထားတဲ့အတိုင်းယေရှုဟာယုဒပြည်ဘက်လင်မြို့မှာဖွားမြင်ခဲ့ပါတယ်။ယေရှုကမိမိဟာတမန်ကျမ်းစာကိုပြည့်စုံစေတော်မူသောသူဖြစ်တဲ့အကြောင်းနာဇရက်မြို့မှာရှိတဲ့တရားစရက်မှာလူတို့ကိုအခုလိုမိန့်တော်မူခဲ့ပါတယ်။လုကာအခိုင်၄အငယ်၂၁ယနေ့ပြင်ဤကျမ်းစာချက်သည်သင်တို့ကြားသည့်အတိုင်းပြည့်စုံလေပြီဟုမိန့်တော်မူ၏။ ယေရှုကမျက်စိကန်းသောသူတို့ကိုမြင်စေခြင်းခြေမစွမ်းသောသူတို့ကိုလှမ်းစေခြင်းနိုးနာဆွဲသောသူတို့ကိုတန့်ရှင်းစေခြင်းနားမကြားသောသူတို့ကိုနားကြားစေခြင်းသေသောသူတို့ကိုထမြောက်စေခြင်းစတဲ့ယေရှုပြုတော်မူသောနမိတ်လက္ခဏာအံ့ဖွယ်အမှုတို့ဟာဒီလောကမှာကြွလာသောအခါပြုတော်မူမယ့်အရာအနာဂတ်ကျမ်းစာဥပမာဟေရှာယအခိုင်35အငယ်5အခိုင်61အငယ်1ကနေ3တို့မှာကြိုတင်ပြောထားတဲ့အရာတွေကိုပြည့်စုံစေခဲ့တာဖြစ်ပါတယ်ယေရှုဖခင်ကထိုကျမ်းစာပင်ငါ၏သက်သေဖြစ်၏လို့မိန့်တော်မူတဲ့အတိုင်းတမန်ကျမ်းစာအုပ်တစ်ခုလုံးဟာယေရှုအကြောင်းသက်သေခံချက်ဖြစ်ပါတယ်မဿဲအခိုင်5အငယ်18မှာယေရှုကငါအမှန်ဆိုသည်ကကောင်းကင်နှင့်မြေကြီးမပျက်စီးမီတိုင်အောင်ပညတ်တိကျမ်း၌အငယ်ဆုံးသောဇလုံးပိန်တို့တစ်ခုမြပြည့်စုံခြင်းသို့မရောက်မီမပျက်စီးရလို့မိန့်တော်မူပါれအငယ်ဆုံးသောဇလုံးပိန်တို့တစ်လုံးဆိုတာတမန်ကျမ်းစာထဲမှာအသေးငယ်ဆုံးသောဇလုံးအဆက်ကလေးတစ်ဆက်ကိုဆိုလိုပါれအသေးငယ်ဆုံးသောဇလုံးမှာအစတမန်ကျမ်းစာမှာဖော်ပြထားတဲ့အချက်အားလုံးပြည့်စုံမယ်လို့ယေရှုမိန့်တော်မူခြင်းဖြစ်ပါれယေရှုအကြောင်းတမန်ကျမ်းစာပြည့်စုံချက်ကိုအတူကျုပ်ပြန်ပြီးပြောရမယ်ဆိုရင်ယေရှုဟာအပျိုကညာမာရိဝန်းထဲမှာလူစားတိအဖြစ်ကိုခံယူဖွာတန့်စင်တော်မူမယ်လူတို့အပြစ်ကြောင့်လဝါကတိုင်မှာအသေးခံတော်မူပြီးသေခြင်းကနေသုံးရက်မြောက်သောနေ့မှာပြန်လည်ထမြောက်မယ်ဆိုတဲ့တမန်ကျမ်းစာချက်ကိုလွန်ခဲ့တဲ့အနှစ်2000ကျော်တုန်းကယေရှုပြည့်စုံစေခဲ့ပြီဖြစ်ပါတယ်ယေရှုဟာအခုကောင်းကင်နိုင်ငံခမဲတော်ဖခင်ရဲ့လက်ရာတော်ဘက်မှာစံပယ်တော်မူလျက်ရှိတဲ့အကြောင်းတမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်ယေရှုနောက်ထပ်ပြည့်စုံစေမဲ့တမန်ကျမ်းစာချက်ကိုဆက်ပြီးလေ့လာကြရအောင်ယေရှုဖခင်ဒီလောကမှာဒုတိယအကြိမ်ကြွလာတော်မူမဲ့အကြောင်းတမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်ယေရှုဖခင်ဒုတိယအကြိမ်ကြွလာတဲ့အခါလူတို့အပြစ်ကြောင့်နောက်ထပ်ကြိမ်ချင်းအမင်္ဂလာနဲ့လဝါကတိုင်မှာအသေးခံမှုမဟုတ်တော့ဘူးတရားစီရင်မှုဘုံတကူအာနုဘော်ကိုဆောင်လျက်ကြွလာတော်မူမှာဖြစ်တယ်ဒုတိယအကြိမ်ကြွလာမှာသေချာတဲ့အကြောင်းယေရှုကိုယ်တိုင်မဿဲအခိုင်24အငယ်35မှာအခုလိုမိန့်တော်မူပါတယ်ကောင်းကင်နဲ့မြေကြီးမတီတော်လဲငါစကားတီလိမ့်မယ်လို့အတိအလင်းမိန့်တော်မူပါတယ်ဒီကဘာမြေကြီးပေါ်မှာယေရှုဒုတိယအကြိမ်ကြွလာမဲ့အချိန်ကိုတပည့်တော်တို့လည်းအယံသိကျင်ခဲ့ကြပါတယ်။ယေရှုကမေးလျှောက်ကြတဲ့အခါယေရှုကအချိန်တိုင်းအတိအကျကိုဘယ်သူမှသိခွင့်မရှိကြောင်းကောင်းကင်တမန်တို့လည်းသိခွင့်မရှိတဲ့အကြောင်းခမဲတော်တပါးဒီသာသိတော်မူတဲ့အကြောင်းတပည့်တော်တို့ကိုပြန်လည်ဖြေကြားတော်မူခဲ့ပါတယ်။ကြွလာတော်မူမဲ့အချိန်တိုင်းအတိအကျကိုသိခွင့်မပေးခဲ့ပေမဲ့ကြွလာခါနီးမှာဖြစ်ပျက်မဲ့အရာတွေကိုမဿဲအခိုင်24မာကုအခိုင်23လုကာအခိုင်23တို့မှာပြောပြတော်မူပါတယ်မဿဲအခိုင်24မှာယေရှုကမိမိကြွလာတော်မူမဲ့အချိန်နှင်းရင်စစ်တိုက်တဲ့သတင်းတွေစစ်တိုက်မဲ့သတင်းစကားတွေကြားရမယ်လူမျိုးတစ်မျိုးနဲ့တစ်မျိုးတနိုင်ငံနဲ့တနိုင်ငံရံဘက်ဖြစ်ကြမယ်လို့မိန့်တော်မူပါတယ်ဒီနေ့ကဘာမှာဖြစ်ပျက်နေတဲ့နေ့စဉ်သတင်းစာတွေကိုကြည့်ရှုနားထောင်ကြည့်မယ်ဆိုရင်လူမျိုးတစ်မျိုးနဲ့တစ်မျိုးတနိုင်ငံနဲ့တနိုင်ငံစစ်တိုက်တဲ့သတင်းတွေစစ်တိုက်မဲ့အကြောင်းတွေနေ့စဉ်ကျွန်တော်တို့ကြားနေရပြီမဟုတ်ပါလားအစာခေါင်းပါခြင်းကာလနာများပြားခြင်းတွေဖြစ်မယ်လို့ယေရှုမိန့်တော်မူတဲ့အတိုင်းယခုကပ္ပနေရအသီးသီးမှာအစာခေါင်းပါခြင်းအရင်တုန်းကမကြားဘူးတဲ့ရောဂါဖြစ်တဲ့ HIV AIDS ဗီပိုစီပိုကြက်ငှက်တုပ်ခွေးရောဂါတွေကျွန်တော်တို့ကြားနေရပြီမိကြီးလှုပ်မယ်လို့ယေရှုမိန့်တော်မူတဲ့အတိုင်းအခုကပ္ပနေရအနှက်မှာအရင်တုန်းကမကြားဘူးတဲ့မင်းကလင်လှုပ်တဲ့သတင်းတွေကျွန်တော်တို့ကြားနေရတယ်။အင်ဒိုနီးရှားမှာစတင်လှုပ်ခဲ့တဲ့ဆူနာမီတဘာဝဘေးဒဏ်တွေကင်းဝေးပါတယ်ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာလည်း2008ခုနှစ်တုန်းကနာဂစ်ကြားရောက်ခဲ့ရတယ်။ဆူနာမီတတိပိတ်ချက်တွေဘလောက်ပဲပြင်းစင်ထားသည့်တိုင်အောင်2011ခုနှစ်တုန်းကမမျော်လင့်တဲ့ငလင်လိုင်းလုံးကြီးဟာဂျပန်နိုင်ငံမှာလှုပ်ခဲ့ပြန်ပြီ။ယေရှုဖခင်က "तू ကြွလာခါနီးရင်သူ့ရဲ့အယောင်ကိုဆောင်တော်သူမိစ္ဆာပရောဖက်တွေပေါ်လာမယ်။များစွာသောသူတို့ကိုလှည့်ဖျားမယ်။လှည့်ဖျားနိုင်လောက်အောင်ကြီးစွာသောတကူနမိတ်လက္ခဏာအံ့ဖွယ်အမှုတို့ကိုသူတို့ပြကြလိမ့်မယ်"လို့ယေရှုမိန့်တော်မူပါတယ်။ ယေရှုကြိုတင်ပြောထားတဲ့အရာတွေဟာတစ်ခုပြီးတစ်ခုပြည့်စုံနေပါတယ်ယေရှုကဒီအကြောင်းအရာဒီနမိတ်လက္ခဏာတွေကိုသင်တို့ကြားသိမြင်တွေ့နေရရင်တူလာခါနေပြီတကားဝကိုရောက်ရှိနေပြီဖြစ်တဲ့အကြောင်းသိမှတ်ကြလောလို့ကြိုတင်အသိပေးထားပါတယ်ယေရှုဒုတိယအကြိမ်ကြွလာတဲ့အခါဖြစ်ပျက်မဲ့အရာကိုမဿဲအခန်း24အငယ်29ကနေ30မှာအခုလိုဖော်ပြထားပါတယ်။ထိုကာလဤဒုက္ခဆင်းရဲခြင်းနောက်ရုတ်ခနဲနေသည်မိုက်လိမ့်မည်။လသည်အယံကိုမပေးကျဲတို့သည်ကောင်းကင်မှကြကြလိမ့်မည်။ထိုအခါလူသား၏နမိတ်လက္ခဏာသည်ကောင်းကင်၌ထင်ရှားလိမ့်မည်။မိကြီးပေါ်မှလူအပေါင်းတို့သည်ငိုကြွေးမိတမ်းကြ၍လူသားသည်ကြီးစွာသောဘုံတကူအာနုဘော်ကိုဆောင်လျက်မိုးတိမ်ကိုစီး၍ကြွလာတော်မူသည်ကိုမြင်ရကြလိမ့်မည်လို့တွေ့ရပါတယ်။ယေရှုဒုတိယအကြိမ်ကြွလာရင်မတိချင်းရောင်ဆောင်လို့ရမှာမဟုတ်ဘူး။ဘုံတကူအာနုဘော်ကိုဆောင်လျက်ကြွလာမှာဖြစ်တဲ့အတွေ့ကဘာမှာရှိတဲ့လူသားအားလုံးမြင်တွေ့ကြရမှာဖြစ်ပါတယ်။တရားစီရင်ဖို့ကြွလာတဲ့အတိုင်းဖျားဖြစ်ရောင်ဆောင်တဲ့သူလူတို့ကိုလှည့်ဖျားတဲ့စာရံမာနနဲ့သူ့ရဲ့တမန်များမယုံကြည်သူအားလုံးတို့ကိုငရဲမီးအိုင်ထဲမှာအဆုံးမရှိထာဝရကာလပတ်လုံးအပြစ်ဒဏ်ခံဖို့ချပစ်မှာဖြစ်ပါတယ်။အပြစ်ကြောင့်ဘုရားသခင်ချိန်ခြင်းကိုခံရတဲ့ဒီကဘာမီကြီးနဲ့အထဲမှာရှိရှိသမျှသောအရာအားလုံးတို့ကိုဘုရားသခင်ကမီးနဲ့အကုန်လုံးလောင်ကျွမ်းစေမှာဖြစ်ပြီးကဘာကိုကုန်စေမှာဖြစ်ပါတယ်။ကောင်းကင်တဲ့နဲ့မြေကြီးတဲ့ကိုဘုရားသခင်ဖန်ဆင်းတော်မူမှာဖြစ်ပြီးအဲဒီနေရာမှာယုံကြည်သူတို့ဟာဘုရားသခင်နဲ့အတူထာဝရစိုးစံကြရမှာဖြစ်ပါတယ်။လေးစားရပါတော့ဓမ္မမိတ်ဆွေများခင်ဗျာဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာရဲ့တည့်တေခံချက်ကိုယုံကြည်ပါသလား။တမန်ကျမ်းစာဟာဘယ်သောအခါမှာမှမာယွင်လွဲချော်ခြင်းမရှိတဲ့ဘုရားသခင်နှုတ်ကပတ်တရားတော်လူတို့အတွက်သီးသင်သီးထိုက်သောဖယားသခင်အကြောင်းအပြစ်ဒုစရိုက်ကိုပြုနေတဲ့သူတို့ကိုအပြစ်နဲ့အပြစ်ဒဏ်ကနေရွေးနှုတ်ကယ်တင်တော်မူခြင်းအကြောင်းယုံကြည်သူတို့အတွက်နေ့စဉ်အသက်တာလမ်းညွှန်ချက်တွေပါဝင်ပါတယ်။ယေရှုအကြောင်းတမန်ကျမ်းစာရဲ့တည့်တေခံချက်ကိုယုံကြည်လက်ခံသလားဒါမှမဟုတ်ငင်းပယ်သလားဆိုတဲ့အချက်ကမိတ်ဆွေရဲ့နောင်တမလွန်အရေးကိုအဆုံးအဖြတ်ပေးမှာဖြစ်ပါတယ်။ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာရဲ့တည့်တေခံချက်ကိုယုံကြည်ပြီးသင်အပြစ်ကြောင့်လဝါကတိုင်မှာအသေးခံတော်မူခြင်းဖြင့်သင်ရဲ့ကိုယ်စားသင်အပြစ်ကျွေးရှိသမျှကိုဆက်ပေးတော်မူသောယေရှုရဲ့လှုပ်ဆောင်ပေးချက်အပေါ်မှာအမိပြုမယ်ဆိုရင်သင်သေးတဲ့အခါအမင်္ဂလာကင်းဝေးရာယေရှုခရစ်တော်ရဲ့ရင်ခွင်တော်ကောင်းကင်နိုင်ငံတော်မှာအစင်ထာဝရနေထိုင်ရမှာဖြစ်ပါတယ်ယေရှုအကြောင်းတမန်ကျမ်းစာရဲ့တည့်တေခံချက်ကိုညှင်းပယ်ရင်တော့တင်သေးတဲ့အခါတင်ကျူးလွန်ခဲ့တဲ့အပြစ်ကြောင့်ငရဲမိအိုင်ထဲမှာပြင်းစွာသောဝေဒနာကိုကဘာအဆက်ဆက်ခံရမှာဖြစ်ပါတယ်ကျွန်တော်ချင်းချောက်နေတာမဟုတ်ဘူးနော်မာယွင်လွဲချော်ခြင်းလုံးဝမရှိတဲ့ဘုရားသခင်နှုတ်ကပတ်တော်တတိပေးချက်ကိုပြောပြနေတာဖြစ်ပါတယ်ဒါကြောင့်ယေရှုခရစ်တော်ကိုသင်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းမရှိသေးဘူးဆိုရင်စန့်တော့လည်းမကွေးမီကွေးတော့လည်းမစန့်မီနောက်ကပတ်တော်တတိပေးချက်အတိုင်းယေရှုခရစ်တော်ကိုသင်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံပါလို့မေတ္တာနဲ့တိုက်တွန်းအပ်ပါတယ်။နားဆင်နေတဲ့မိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။